ဆက်သွယ်ရေးဥပဒေပုံမှား66ကကြီးနဲ့ပြည်ထောင်ချမှတ်ခြင်းနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကြားမှာသဘောထားကွဲလွဲနေတာဖြစ်ပါတယ်။အမျိုးသားလွှတ်တော်က66ကကြီးနဲ့ပတ်သက်ပြီးပြည်မှုထင်ရှားရင်3နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေ၊ငွေဒဏ်ဖြစ်စေ၊ဒဏ်နှစ်ရလုံးဖြစ်စေချမှတ်ရမယ်လို့အတည်ပြုထားတာကိုပြည်သူ့လွှတ်တော်က2နှစ်ထက်မပိုတဲ့ထောင်ဒဏ်လို့ပြင်ဆင်လိုက်တာဖြစ်ပါတယ်။ဒါအပြင်လွှတ်တော်နှစ်ရသဘောမတူညီတဲ့အချက်ထဲမှာပြည်သူ့လွှတ်တော်ရဲ့ဥပဒေချမ်းမှာအသေးရဖြတ်မှုဆိုတဲ့စကားလုံးကိုပယ်ဖြတ်ဖို့ဆိုတဲ့အချက်လဲပါဝင်ပါတယ်။မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်က
66ကဟာကြီးရဲ့နော်အဲ့ဒီမှာစကားလုံးကအသေးရဖြတ်တာပေါ့။အဲ့ဒီအသေးရဖြတ်တယ်ဆိုတဲ့ဝေါ်ဟာရပေါ့။ကြံတဲ့ဟာကတော့ cyber crime လို့တော်တော်ပါတော့ကတော့လူတိုင်းကစိတ်မပြောလို့ကြဘူး။ဒါပေမဲ့ဒီအသေးဖြတ်မှုပေါ့အရာကိုဂျာစတကြီးပုံမှန်မှလည်းပဲပြတ်ခန့်ထားတယ်ဖြစ်နေ။ဆိုတော့အဲ့ဒါကြီးကို66ကဟာကြီးထဲမှာအတေးဖြတ်ဆိုတဲ့ဝေါ်ဟာရကိုမထစ်သွင်းဘူးဆိုတဲ့ဖက်နယ်လေတချို့ကတော့ပြောကြပါတယ်။အဲ့တော့အတေးဖြတ်မှုဆိုတာကိုတချို့ကထစ်လို့ကြတာပေါ့ငါးကြီးတဲ့ပုံကိုယ်တွေက။အဲ့တော့အတေးဖြတ်တာဆိုတာမျိုးကနာမည်ကြီးတဲ့ပုံကိုယ်တွေကို social media တို့ကတဆင်းပေါ့ဗျာဆက်သွယ်ရေးနည်းပညာကိုသုံးပြီးမှဆိုတဲ့အခါမှာခုနကအမကန်လေးတို့ကပေးကျင်တယ်။အမကန်ပေးကျင်နေဆိုတဲ့အခါမှာဒီသူတို့ဘက်ကဥရေကျန်းကုမ္ပဏီဘက်ကရဇတ်ကြီးပုံမှန်မှာပါတဲ့အတိုင်းပဲပြစ်ဒဏ်ပုံမူတည်ပြီးမှအာမခံမပေးပေးဆိုရက်ဆက်နဲ့ပြင်ဆင်ကြတာကိုတွေ့ပါတယ်အဲ့တော့ပြစ်ဒဏ်3နှစ်အောက်ဆိုရင်ဟိုရဇတ်ကြီးဥပဒေမှာအာမခံပေးရမယ့်သဘောအဲ့ဒီပုံစံနဲ့ဒီဒီသူ့ဘက်တို့ဘက်ကတွားတယ်အဲ့ဒါကိုအမျိုးသားလူတို့ဘက်ကပြန်ပြင်ဖို့စူးစမ်းကြမယ
်နိုင်ငံရေးလှိလာသူဒေါက်တာရမျိုးသိန်းကဒီဆက်သွယ်ရေးဥပဒေပုံမှန်66ကကြီးကပြည်ထောင်နဲ့ပတ်သက်ပြီးတတ်မှတ်ချက်ဟာအနည်းဆုံးဖြစ်တဲ့လို့အတရေဖြတ်မှုဆိုတဲ့စကားလုံးကိုပယ်ဖြတ်တဲ့လို့လည်းမြင်ပါတယ်
။လက်ရှိလွှတ်တော်မှာဆွေးနွေးနေတဲ့ဒီ66ကကြီးပုံမှန်နဲ့ပတ်သက်တဲ့ကိစ္စမှာပေါ့လေ66ကကြီးနဲ့ဆက်ဆက်တဲ့ပြည်ထောင်ဟာအနည်းဆုံးဖြစ်တဲ့လို့မြင်တယ်။တော့ပြည်သူ့လွှတ်တော်ကနှစ်နှစ်တတ်မှတ်တယ်ဆိုရင်ကျွန်တော်အများအားဖြင့်ဒါအမျိုးသားလွှတ်တော်တဲ့ပို့ပြီးတော့ရှော့ပေါ်တဲ့ပြစ်ဒဏ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါပြည်သူ့လွှတ်တော်ရဲ့အဆိုပြုချက်ဟာပို့ပြီးတော့ကောင်းမွန်တယ်လို့မြင်တယ်။နောက်ပြီးတော့ဒီ66ဂါကြီးနဲ့ပတ်သက်တဲ့ဒီသတ်မှတ်ချက်တွေထဲမှာအသေးဖြတ်မှုကိုလည်းပယ်ဖြတ်တင်တယ်လို့ကျွန်တော်ကတော့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အသေးဖြတ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒီရှားသစပ်ကြီးမှာပေါ့လေဒီတီးခြားတော့ဆွဲဆိုဖို့အတွက်ပုံမှန်ရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အဒီကိစ္စနဲ့ပတ်သက်ပြီးတော့66ကကြီးမှာထဲ့သွင်းတရားစွဲစရာမလိုဘူးလို့အဲ့ဒီလိုတော့ကျွန်တော်ကမြင်ပါတယ်ဗ
ျမြန်မာ journalist ကိုရက်ကဦးမြင့်ကျော်ကလည်းအသေးရဖြတ်မှုနဲ့ပတ်သက်ပြီးတရားစွဲဆိုမှုမရှိတဲ့ကြောင်းနဲ့66ကကြီးနဲ့ပတ်သက်ပြီးအခုလွှတ်တော်နေရက်ကပြင်ဆင်လိုက်တဲ့ပြည်ထောင်တွေဟာလည်းများလွန်းနေသေးတယ်လို့သုံးသပ်ပါတယ
် online သုံးသပ်ပြီးလေတူးချင်းကိုအဲ့ဒီအသေးဖြတ်မှုနဲ့စွဲဆိုခွင့်ပေးတာနောက်တစ်ခုအသေးဖြတ်မှုကိုဒီလိုဖွင့်ဆိုရတဲ့ဟာကရေဒီယိုသိမ်းဆန်လုံးနဲ့ဟာကျွန်တော်ကသဘောမတူဘူးပေါ့နော်တကယ်တမ်းကျတော့အတေဖြတ်မှုကပုံမှန်ငါးမှာရှိတယ်ဆိုတော့ပေါ်ပြတဲ့ platform မတူတာတစ်ခုပဲရှိတယ်ဒါပေမဲ့ဒီဆက်သွယ်ဥပဒေကအရင်ရေဒီယိုဆန်ပြီးတော့အရေးယူရလွယ်လွန်းတဲ့ဟာမျိုးမှအတေဖြတ်မှုကိုတွားထည့်ထားတာအကြောင်းဒီထက်ပိုပြီးတော့သုံးစွဲသူတွေဘက်ကစဉ်းစားပေးသင့်တယ်ပေါ့နော်သို့တော်ကိုယ်စားလှယ်တွေနေနဲ့အဲ့လိုမျိုးကျွန်တော်မြင်ပါတယ်တကယ်တမ်းကျတော့ဆက်သွယ်လုပ်ငန်းဥပဒေပေါ့နော်လုပ်ငန်းတွေကိုပိုပြီးအဓိကထားတဲ့ဟာကအခုကသုံးစွဲသူဥချင်းတွေရဲ့ကိစ္စတွေမှာပဲဒီဥပဒေကသွားပြီးတော့သုံးချပြီးဆွဲဆိုမှုတွေဖြစ်နေတော့အဲ့ဒါကဥရေရွယ်ချက်နဲ့တကယ်ပဲစီလျော်ရဲ့လားဆိုတာလဲအဲ့ဒါလဲပြန်ပြီးတော့စဉ်းစားစေချင်တယ်ပေါ့နော်ဆိုတော့ပြည်တံကလည်း3နှစ်အထိဆိုတဲ့ပြည်တံကလည်းငကိုရတော့များပါတယ်တကယ်ဆို2နှစ်ဆိုတာတော့မှပဲကျွန်တော်အမြင်မှာတော့များလုံးနေသေးတယ်ပေါ့နော
်ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုမြို့သားလွတ်တော်မှာစတင်ပြီးတော့ပြင်ဆင်ခဲ့ရမှာပြည်မှုပြည်တံကိုထောင်ဒဏ်3နှစ်နဲ့အာမခံပေးနိုင်ရေးအတည်ပြုပြီးပြည်သူ့လွတ်တော်ကိုပြစ်ပို့ခဲ့တာဖြစ်ပါတယ်ပြည်သူ့လွှတ်တော်က2နှစ်ထက်မပိုတဲ့ထောင်ဒဏ်နဲ့ဆယ်သိန်းထက်မပိုတဲ့ဒဏ်ငွေဒါမှမဟုတ်ဒဏ်နှရလုံးကိုချမှတ်ဖို့အတည်ပြုခဲ့တာဖြစ်ပါတယ်ပြည်သူ့လွှတ်တော်ရဲ့ဒီအတည်ပြုချက်ကိုမြို့သားလွှတ်တော်မှာပြန်ပြီးတော့ဆွေးနွေးဦးမှာလည်းဖြစ်ပါတယ်။လွှတ်တော်နှစ်ရက်သဘောထားဆက်ပြီးတော့ကွဲနေသေးတယ်ဆိုရင်ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကကြီးဟာမတရားသဖြင့်ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တာကြောင့်လုံးဝပယ်ဖြတ်တင်ကြောင်းလွှတ်တော်တွင်ကန့်ကွက်မှုတွေရှိခဲ့ပါတယ်။ဒီဆက်သွယ်ရေးဥပဒေပုံမှန်66ကကြီးကိုပယ်ဖြတ်ဖို့ခုလိုသဘောထားကွဲလွဲမှုတွေကြောင့်ပြည်သူ့လွှတ်တော်မှာမဲခွဲရမှာမဲပေးသူ406ဦးတည်းကပြင်ဆင်ဖို့ထောက်ခံသူက382မဲရှိတာကြောင့်ဒီဥပဒေကိုပြင်ဆင်ဖို့ပဲအတည်ဖြစ်ခဲ့ပါတယ်။ဆက်သွယ်ရေးဥပဒေဆိုင်ရာသုတေသနအဖွဲ့ရဲ့အဆိုအရ2019ဩဂုတ်လ18ရက်နေ့အထိ ပုံမှန်66ဂါဂျီနဲ့တရားစွဲဆိုခံရမှု88မှုရှိတယ်လို့သိရပါရဲ့ရှင်။